ကယားပြည်နယ်ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်တွေကစစ်ဘေးရှောင်ရွာသားတွေနေရပြန်ကြမယ်ဆိုရင်စစ်ကောင်စီတွာလာလှုပ်ရှားခဲ့တဲ့နေရာတွေမှာမြေမြုပ်မိုင်းတွေရှိနေတဲ့ကြောင့်ဒေသခံကာကွယ်တပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုကြိုတင်နားဆင်ပြီးတော့မှသွားကြဖို့ KNDF ဒေသခံကာကွယ်တပ်ဖွဲ့ KNDF ကတတိပေးနှိုးဆော်နေပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒုက္ခသည်တွေအတွက်အကူအညီပေးလဲလိုအပ်နေတာပါကယားပြည်နယ်အခြေအနေသတင်းပေးပို့ချက်ကိုကိုစော်ဝင်းလိုင်းတင်ဆက်ထားပါတယ်ရှင်
ကယားပြည်နယ်ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်မှာစက်တင်ဘာ4ရက်မနေ့ကကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်အကြားတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့တဲ့အကြောင်း KNDF ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ
်မနေ့ကမနက်6နာရီခွဲလောက်မှာကျွန်တော်တို့ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်အစအချီးတဲ့အဲဒီမိကောင်ရတက်ဆွဲရွာမှာတက်ဆွဲထားတဲ့စကားဆတွေကိုကျွန်တော်တို့ KNDF စိုက်ရင်တည်းရဲ့ KNDF ဝင်ပြီးတော့မှတိုက်ခိုက်တယ်ပေါ့။တိုက်ပွဲကတော့ကျွန်တော်တို့၄နာရီလောက်ကြာတယ်ပေါ့နော်။နောက်ပြီးကျွန်တော်တို့7နာရီဆိုကြောလောက်မှာကျွန်တော်တို့ဖရူဆိုမြို့နယ်ထဲကတကားလားဆိုတဲ့ရွာမှာလည်းကျွန်တော်တို့တကယ်တိုက်ပွဲဆက်ဖြစ်တယ်။အမှန်လည်းစကားဆပကတယောက်ကြာတယ်ပေါ့နော်။ပြီးတော့အဲဒီတစ်ဆက်ထဲပဲဒီဖရူဆိုမြို့နယ်မှာပဲစာချီပေါ့ဆိုပြီးရင်ဒေါညီခုအမှန်လည်းတိုက်ပွဲဆက်ဖြစ်တယ်ပေါ့နော်
။ဒီနေ့နေကင်းပိုင်းအထိတော့တိုက်ပွဲအခြေအနေတည်ငြိမ်နေပါတယ်စစ်ကောင်စီတပ်တွေဘက်ကတုံ့ပြန်ထိုးစစ်ဆင်လာနေတာမို့တိုက်ပွဲတွေအချိန်မရွေးပြန်ဖြစ်လာနိုင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီမော့ဆိုနဲ့ဖရူဆိုတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဘက်က2ဦးသေဆုံးပြီး MA3 rifle တင်းနဲ့တလက်နဲ့လက်နက်ခဲယမ်းတချို့သိမ်းဆည်းရမိခဲ့တယ်လို့ KNDF ကပြောဆိုပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးသလို VOA အနေနဲ့တိကျအတည်ပြုချက်အရယူနိုင်ခြင်းမရှိသေးပါဘူး။စစ်ကောင်စီတပ်တွေတွာလာလှုပ်ရှားနေတဲ့နေရာတွေမှာမြေမြုံမိုင်းထောင်ထားတဲ့အန္တရာယ်ရှိနိုင်တယ်ဆိုပြီးစစ်ရှောင်ဒေသခံတွေနေရမပြောင်းကြဖို့နဲ့ကာကွယ်ရေးတပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုနားဆွင့်ပြီးမတွားသင့်တဲ့နေရာမျိုးတွေမတွားဖို့ KNDF ကတိုက်တွန်းထားပါတယ်တိုက်ပွဲဖြစ်တဲ့အခါမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်စစ်ပြေးရှောင်တွေရှိတဲ့နေရာတွေမှာမကြခဏပောက်ကွဲလေးရှိပါတယ်ဒေသခံရွာသားတွေနေရာထပ်ခါတလဲလဲပြောင်းရွှေ့နေထိုင်ရသလိုနေရမပြန်နိုင်တဲ့အတွက်စားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်ရိတ်ခံပို့နေတာပေါ့ပို့နေတဲ့အခါကျတော့ဒီလမ်းမကြီးတစ်ချောင်းဆိုလို့ရှိရင်တို့တို့ချုံရေးအပြည့်ယူထားတယ်ဒီလမ်းမကြီးဘေးမှာရှိတဲ့ရွာတွေအားလုံးပေါ့နော်တို့အဲ့လိုလိုချုံရေးယူထားတယ်ဆိုတော့ဒီထက်ကဒေသခံကွယ်ရေးတပ်နေတဲ့အများအားရစ်တိုင်းလိုတိုက်တွန်းမှုရှိတယ်ပေါ့နောက်တစ်ခုကအဲ့လိုတိုက်တွန်းမှုရှိတဲ့အခါကျတော့ဒီထက်ကနေတော့ဒီစုရတယ်လည်းရှိတယ်ပေါ့ဘလက်ကြီးတွေကလည်းကျွန်တော်ဒီမော့ဆိုရှိချမ်းဖက်မှာကလည်းနေကြီးတွေကခဏရလာတာရှိတယ်ဆိုတော့ဒီကခံတော်သူတွေကရွာထဲမှာပြန်လာနေလို့မရဘူးဒီပေးဆောင်တွေကစားနာရိတ်ခါတဲ့အများကြီးခက်ခဲဖြစ်နေတော့ပေါ့
တောင်းနဲ့ချီဆစ်ဆောင်နေတဲ့လူတွေအတွက်ရိတ်ခါအကူအညီတွေလည်းဆက်လက်လိုအပ်နေသေးဖြစ်ပြီးပြည်ရင်းပြည်ပကအလူရှင်တွေရဲ့အကူအညီလိုအပ်နေတဲ့အကြောင်းစစ်ပေးဒုက္ခတွေကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဖရူဆိုမျိုးနဲ့အနောက်ဖက်ချမ်းမာတွင်လောလောဆယ်စစ်ပေးဒုက္ခတွေ9,000လောက်ရှိနေပြီးမိုးရသည်လမ်းပန်းဆက်သွယ်ရေးခက်ခဲတာအလူရှင်မရှိတာဖုန်းလိုင်းတွေပြတ်တောက်တာတွေကြောင့်ကူညီထောက်ပံ့ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်ခင်ဗျာ